အမေရိကန်ပြည်ထောင်စုလက်စ်ဗေဂတ်စ်မြို့မှာလူပေါင်း59ယောက်ထက်မနည်းသေဆုံးအောင်ပစ်ခတ်ခဲ့သူဟာကြိုတင်ရည်ရွယ်ကြံစည်ပစ်ခတ်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။သူဘလို့ရည်ရွယ်ချက်ကြောင့်အခုလိုပစ်ခတ်ခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပေမဲ့ကြိုတင်စီစဉ်ပစ်ခတ်ခဲ့တယ်လို့ပြောနိုင်တဲ့အကြောင်းကလပ်စ်မြို့နယ်ရဲတပ်ဖွဲ့တာဝန်ရှိသူဂျိုးဆက်လမ်ဘာဒိုကဒီသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
The fact that he had the type of weaponry and amount of weaponry in that room, it was pre-planned extensively, and I'm pretty sure he evaluated everything that he did.
သူရဲ့ခန်းထဲမှာတွေ့ရတဲ့လက်နက်အမျိုးအစားနဲ့ပမာဏကိုကြည့်ခြင်းဖြင့်ဒီပစ်ခတ်မှုဟာတည်တည်ချာချာကြိုတင်စီစဉ်ထားတာလို့ပြောနိုင်ပါတယ်။ပစ်ခတ်မှုအတွက်သူ့ဘက်ကအားလုံးကိုတွက်ချက်လုပ်ကင်ခဲ့တယ်ဆိုတာကျွန်တော်အသေးချာပြောနိုင်ပါတယ်လို့ Vegas မြို့ဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။တနင်္ဂနွေနေ့ညတုန်းကပရိသတ် 2000 ကျော်ရှိတဲ့ Country Guitar ဖျော်ဖြေပွဲလူအုပ်ထဲကိုသက်နှက်သမား Stephen Baddock ကမန္တလေးဘေးဟိုတယ်32ထပ်မှာရှိတဲ့ဟိုတယ်ကန်တစ်ခုကနေပစ်ခတ်ခဲ့တာပါ။အဲ့ဒီဟိုတယ်ကန်ပတ်လည်ကိုလည်းကင်မရာတွေတပ်ဆင်ထားတယ်လို့ရဲကပြောပါရယ်။6မိနစ်လောက်ကြာတဲ့ပစ်ခတ်မှုအတွင်း59ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့928ယောက်ထိခိုက်ဒဏ်ရာရခဲ့ပါရယ်။သူနေရာယူပစ်ခတ်ခဲ့တဲ့ဟိုတယ်ကန်ထဲမှာတနက်23လက်ကိုရှာဖွေတွေ့ရှိခဲ့တဲ့အပြင်သူ့ရဲ့နေအိမ်မှာလည်းနောက်ထပ်တနက်16လက်အပြင်ထောင်ထဲချီတဲ့ကြီးစံတွေဖောက်ခွဲရေးပစ္စည်းတွေကိုတွေ့ရှိခဲ့ပါတယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့တနက်သမားနဲ့အတူနေထိုင်သူအမျိုးသမီးကိုမေးမြန်းစုံစမ်းနေတယ်လို့ရဲကပြောပါရတယ်။အဲ့ဒီအမျိုးသမီးဟာအခုဖိလစ်ပိုင်မှာရောက်နေတယ်လို့လည်းရဲကဆိုပါရတယ်။အသက်64နှစ်အရွယ်တနက်သမားဘက်ဒေါခာအင်မတန်မှစိတ်ယူပေါင်းနေသူဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဖော်ပြပြောဆိုခဲ့ပါရတယ်။